ကချင်ပြည်နယ်မှာအခုလက်ရှိသံကောင်းစင်းကောက်ယူနေကြတဲ့အခြေအနေကိုသိပြစေရှင်
။ကျမတို့ကချင်မာကဒီ CIO ထိန်းချုပ်တဲ့ဒေသမှာလုံးဝမကောက်ပါဘူး။ဝေးလံခေါင်ဖျားဖြစ်တဲ့ဘူတာအိုမထမ်းဘော့ဆမ်ဘရာဘွန်းနောင်မွန်းဒေသတွေကိုတော့ဒီမတ်လ12ရက်နေ့တော့ကောက်ပြီးသွားပါပြီရှင့်။အဲ့ဒီမြို့နယ်တွေထဲမှာလည်း CIO ထိန်းချုပ်တဲ့ဒေသတွေပါဝင်တဲ့အတွက်ကြောင့်အဲ့ဒီနေရာတွေတော့မကောက်ပဲနဲ့တန်ခဲ့ပါရရှင့်။ဒလို့ဆယ်တော့ဒီအစိုးရထိန်းချုပ်တဲ့ဒေသတွေမှာကောက်နေပါတယ်
။ CIO ထိန်းချုပ်နယ်မြေကိုဘာလို့တကောင်စင်းမကောက်တာလဲလို့သိထားပါတယ်ရှင်။
လုံးထုံရေးအတွက်ပါရှင့်အဲ့တော့အခုအချိန်ခေတ်ကတော့မြန်မာတပ်မတော်ရဲ့ပူပေါင်းပါဝင်မှုနဲ့မြန်မာတပ်မတော်နဲ့ညှိနှိုင်းမှုပြီး KIO နဲ့ညှိနှိုင်းထားမှုတွေမရှိပါဘူးရှင့်တကောင်စင်းကော်မရှင်ကနေဒီအဲ့ဒါတွေလုတ်ထားရမှာပါရှင့
်အခုလက်ရှိမှာဘယ်နေရာတွေကိုကောက်ခံနေလဲဆိုတာသိပြရစေရှင
်အခုလောလောဆယ်မှာတော့ဒီမြို့ပေါ်အကုန်လုံးကိုကောက်နေပါတယ်မြစ်ချနာပမော်ဝိုင်းမော်မန်စီရွှေဦးဆိုတဲ့မြို့ပေါ်တွေပါရှင့်ကျင်ဘိုးကောင်းမွန်းင်းပေါ့နော်
လူမျိုးစုတဲ့နေရာမှာကုတ်နံပါတ်101ကရှင်လို့ဖြစ်ကြတဲ့သူတွေကိုမာမျိုးနွယ်စုလဲဆိုတာဆက်မေးတယ်လို့လည်းကြားသိရပါဗျ။အဲ့ဒီအကြောင်းအရာကိုလည်းရှင်းပြပေးပါအောင်ရှင်
။လောလောဆယ်တော့မိမိတို့တိုင်းနှစ်တက်ရာကိုမိမိတို့ထည့်ပါတယ်ရှင်။ကချင်ဆိုတာမျိုးနွယ်စုငယ်မဟုတ်ပါဘူးရှင်။အဲ့ဒါဘုံနာမယ်အကုန်လုံးပေါင်းလိုက်လို့ရှင်ကချင်ဆိုတာကျမတို့ကချင်လို့စကားလို့ဆိုလို့ရှင်တော့ကျမတို့အဲ့ဒါကိုဘုံပေါင်လို့ပဲခေါ်ပါတယ်ရှင်။အဲ့တော့ဒါကဘုံနာမယ်ဖြစ်ပါတယ်ရှင်။အဲ့တော့ကချင်ဆိုတာမျိုးနွယ်စုငယ်မဟုတ်တဲ့အတွက်ကြောင့်မလို့101ဆိုပြီးမှကချင်ကုတ်ပေးထားတာကိုထည့်လိုက်လို့ရှင်ရင်ကျမတို့ကချင်နေအနေနဲ့ဒီ101ကချင်ဆိုတာမျိုးနွယ်စုငယ်တစ်ခုဖြစ်ပါတယ်ဆိုတာအတိမတ်ပြုတ်ပေးလိုက်ရရောက်ပါတယ်ရှင်။101ကချင်ဆိုတဲ့နေရာမှာမထည့်ဘူးဆိုလို့ရှင်ရင်ဥပမာဆိုရင်ကချင်ဒီနယ်မှာကချင်မှမရှိတာဆိုပြီးမှကချင်ဒီနယ်ကိုကချင်လို့မခေါ်ကြနဲ့ဆိုဒါကချင်နေရအခွင့်ရေးမဟုတ်ဘူး။ကင်ပြီးရင်ကချင်ကတလောက်ဝဲရှိတာဆိုတာမျိုးတွေဖြစ်လာမှာဆိုတဲ့အတွက်ကြောင့် 101 ကချင်မှာထဲတဲ့လူတွေလည်းရှိပါတယ်။အဲ့တော့တစ်ဖက်ကနေကြတော့လည်းပဲလုံးဝမထဲလိုက်တဲ့မျိုးနွယ်စုရှိတယ်ဆိုလို့ရှိရင်အဲ့ဒီမျိုးနွယ်စုဟာအတိမတ်ပြုတ်ပေးမှုထဲကနေလုံးဝပျောက်ကွယ်သွားမှာဖြစ်ပါတယ်။တချို့အုပ်စုတွေကကြတော့ကိုယ်မျိုးနွယ်စုမှာကိုထဲကြမှာဖြစ်ပါတယ်။ပြီးလို့ရှိရင်ကချင်ဆိုတဲ့ identity ကိုလည်းကာကွယ်ဖို့ဆိုရင်တော့ကချင်မှာလည်းမျှထဲကြမယ်ဖြစ်ပါတယ်။တော်တော်များများလည်းကချင်မှာထဲဖို့သဘောတူထားကြပါတယ်ရှင့်
။တရုတ်ပြည်ယူနန်ပြည်နယ်မှာနေထိုင်ကြတဲ့ကချင်လူမျိုးတွေကိုရောတကောင်စင်းကောက်ယူမှုရှိပါသလားရှင်
။တရုတ်ပြည်ယူနန်ထဲမှာတော့ကျမတို့ကချင်လူမျိုးများကတရုတ်နိုင်ငံသားများဖြစ်ပါတယ်ရှင့်။အဲ့တော့လုံးလုံးစေဒီဒုက္ခတွေများဟာတရုတ်နဲ့ကချင်နယ်စပ်မှာမြန်မာနိုင်ငံရဲ့နယ်နိမိတ်အတွင်းမှာပဲရှိပါတယ်ရှင့်။အဲ့တော့သူတို့တွေဟာ KIO control area ဖြစ်တဲ့အတွက်ကြောင့်မလို့ကောက်ယူမှုမရှိပါဘူး
။ဒုက္ခတွေစခန်းတွေမှာတကောင်စင်းကောက်ယူကြမှုအခြေအနေကိုသိပြစေရှင်
။ဒုက္ခတွေစခန်းကလည်းမျိုးရှိပါတယ်။တစ်ခုတစ်ခုကတော့ဒီအစိုးရထိန်းချုပ်မှုဒေသဖြစ်ပါတယ်။နောက်တစ်ခုကတော့ KIO ထိန်းချုပ်မှုဖြစ်ပါတယ်။ KIO ထိန်းချုပ်တဲ့ဒေသမှာရှိတဲ့ဒုက္ခတွေစခန်းကစုစုပေါင်းဆိုရင်၈ပေါင်းကျော်နေပါတယ်။သူတို့တွေအတွက်ကတော့လုံးဝမကောက်ယူပါဘူးရှင့်။အစိုးရထိန်းချုပ်တဲ့ဒေသမှာတော့ကောက်ယူပါတယ်။
KIO ထိန်းချုပ်နယ်မြေကိုတကောင်စင်းမကောက်သေးတော့လေဘလို့ဆက်လက်စီစဉ်သွားမယ်လို့ကြားသိရပါတယ်ရှင
်ဘလို့မှလုံးလို့မရပါဘူးအဲ့ဒါနိုင်ငံတော်စီမံကိန်းဖြစ်တဲ့အတွက်ကြောင့်လုံးရင်နိုင်ငံတော်ကလုံးပေးရမှာဖြစ်ပါတယ်ရှင်အဲ့တော့အဲ့ဒီကိစ္စအတွက်တာဝန်ရှိသူကတော့ဘ ਹੁ တကောင်စင်းကော်မရှင်ဖြစ်ပါတယ်ဘ ਹੁ တကောင်စင်းကော်မရှင်လို့ပြောလို့ရှင်ဒီသူအင်အားဦးစီးဌာနရဲ့ UNFPA ရဲ့ပြီးလို့ရှင်အတံပေးပုဂ္ဂိုလ်များပေါ့ဒီ International Technical Team ရဲ့ပြီးလို့ရှင် National Technical Team ရဲ့သူတို့တွေရဲ့တာဝန်ဖြစ်ပါတယ်ရှင်အဲ့တော့လုံးလုံးဆယ်အနေနဲ့တော့ဒီတကောင်စင်းကောက်ယူမှုအတွက်ဆိုရင်တိုင်းရင်းသားလက်နက်ကင်များနဲ့ညှိနှိုင်းမှုရှိပါတယ်သို့တော်လည်း KIO နဲ့လုံးဝမညှိတာပါဘူးရှင့်နောက်တစ်ခုကတော့မြန်မာတပ်မတော်ကိုလည်းပဲမညှိထားပါဘူးဒီလိုမျိုးတိုက်ပွဲဖြစ်နေတဲ့နေရာတွေမှာဘလို့မှကောက်ခံလို့မရပါဘူးအဲ့လိုမျိုးကောက်ခံလို့ရအောင်ကြိုတင်ပြင်ဆင်ပေးဖို့အဖက်ဖက်ကိုညှိနှိုင်းပေးဖို့တာဝန်ဟာတကောင်စင်းကော်မရှင်ရဲ့တာဝန်ဖြစ်ပါတယ်အဲ့ဒါပြက်ပွဲဖြစ်ခဲ့တာဖြစ်တဲ့အတွက်ကြောင့်လောလောဆယ်အနေနဲ့ဒီတကောင်စင်းကောက်ယူမှုမှာကချင်လူမျိုးများရဲ့30ကနေ35ရာခိုင်နှုန်းလောက်တန်ခဲ့မှာဖြစ်ပါတယ်လူဦးရေအချင်းကတော့3သိန်းကနေ4သိန်းကျော်တန်ခဲ့မှာဖြစ်ပါတယ်ရှင့်
ကချင်ပြည်နယ်မှာတကောင်စင်းကောက်ယူကြတဲ့သူတွေကဘာသာစကားအခက်အခဲရောရှိကြပါသလားရှင်
နံပါတ်၁ကတော့ဒီဒေသခံမှရှိနေတဲ့ចောင်းဆရာမတွေအသုံးပြုတယ်ဆိုတဲ့အခါကျတော့တကောင်စင်းကောက်ယူတဲ့အဖွဲ့မှာចောင်းဆရာမတွေကကချင်လူမျိုးများလည်းပါဝင်ပါတယ်လောလောဆယ်ကျမတို့အတွက်အခက်အခဲရှိတာတော့ကချင်ပြည်နယ်တော်တော်များများမှာကတန်ခိုင်ဖွံ့ဖြိုးရေးထဲမှာပါဝင်တဲ့သူများကပဲအဲ့ဒီပံ့ပိုးရေးအဖွဲ့တွေမှာပါဝင်တဲ့အတွက်ကြောင့်ယုံကြည်မှုကအခက်အခဲရှိပါတယ်
အခုလိုဖြေကြပေးတဲ့အတွက်မှတ်ခွန်ကြကိုကျေးဇူးတင်ပါတယ်ရှင်
ဟုတ်ကျေးဇူးတင်ပါတယ်ရှင်